Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်မေလ4ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျမနန်းလာတို့ပြောပြမှာပါ။မြောက်ကိုရီးယားနိုင်ငံကတာတိုပြစ်ဒုံးကျည်တချို့ကိုကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲဒီကနေ့ပဲစံတပ်ပြစ်လုပ်လိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်။အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွတွေဒီကနေ့မှာဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ဒါကိုအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ထိုင်းပြည်မဟာဝဇီယလောင်ကွန်ရဲ့ဘိတ်သိက်ခန်နန်းတပ်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘက်ကမြို့မှာဒီကနေ့ကျင်းပပါတယ်။ဒီလိုသတင်းတွေကိုကြားကြမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့စေပရိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တဲကမြောက်ဦးရှိဟောင်းယဉ်ကျေးမှုဒေသကိုစစ်မဲ့ဇုံအဖြစ်အမြန်ဆုံးသတ်မှတ်ပေးဖို့အရေးကြီးဆိုအမျိုးသားလွှတ်တော်မှာတင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအဆိုကပယ်ချခံခဲ့ရပါတယ်သူအနေနဲ့ဘာကြောင့်ဒီအဆိုတင်သွင်းခဲ့ရပါသလဲဆိုတာကိုတော့
မြောက်ဦးမှာလက်နေကြီးလက်နေငယ်ထိမှန်တဲ့ခါကြလို့ရှင်တော့ဒါပရိုတက်လုပ်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်အများပြည်သူနဲ့အရေးကြီးတဲ့
တင်သွင်းခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထုမေပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီ American Congress လွှတ်တော်မှာထွက်ဆိုမဲ့အစီအစဉ်ကိုဖျက်ခဲ့တဲ့ရှင်းနေချုပ်ရဲ့လုပ်ရည်နဲ့ပတ်သက်ပြီးရှင်းနေချုပ်ကိုခန့်အပ်ထားတဲ့သမ္မတနဲ့လွှတ်တော်ကြားအာနာလွန်ဆွဲပွဲတွေတကြော့ပြန်အကောက်လာနေတာထိုင်းနိုင်ငံမှာတော့ထိုင်းဖုံးတော်ကြီးကြောင့်တခုပင်လယ်ရေကြားကနေပြီးတော့နှိမ့်မြုပ်ပျောက်ကွယ်သွားရမယ့်အရေးကိုရင်ဆိုင်နေရတဲ့ကြောင့်သတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တဲရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
မြောက်ကိုရီးယားနိုင်ငံကတာတိုပြစ်ဒုံးကျည်တချို့ကိုကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ထဲဒီကနေ့ပဲစံတပ်ပြစ်လုပ်လိုက်တယ်လို့တောင်ကိုရီးယားကပြောပါတယ်။နိုင်ငံရဲ့အရှေ့ပိုင်းဝမ်ဆန်မြို့ကနေဒေသစံတော်ချိန်မနက်9နာရီကျော်လောက်မှာပြစ်လိုက်တာလို့တောင်ကိုရီးယားပူရဲစီဦးစီချုပ်ကကြေညာချက်မှာပြောထားပါတယ်။တဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့ကြားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲပြတ်သွားပြီးအခုနောက်ဆုံးမြောက်ကိုရီးယားတို့ရဲ့ရန်စတဲ့ပုံမျိုးလုပ်လိုက်တာလည်းဖြစ်ပါတယ်။တကယ်လို့သာမြောက်ကိုရီးယားကပြစ်လွတ်တာဟာတာတိုပြစ်ဒုံးကျည်ဆိုရင်တော့နိုင်ငံတကာအရေးယူတန်ခတ်မှုတွေသူတို့ပေးထားတဲ့ကတိကဝတ်ကိုဖောက်ဖျက်ရမရောက်ပါဘူး။မြောက်ကိုရီးယားကတာဝေဒုံးကျည်ဒါမှမဟုတ်နျူကလ িয়ার ဒုံးကျည်မဆန်သက်ပါဘူးလို့ပဲပြောထားတာပါ။အခုနောက်ဆုံးဒုံးကျည်ဆန်သက်မှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကဘာမှပြောလာတာမျိုးမရှိသေးပါဘူး။တောင်ကိုရီးယားကတော့မြောက်ကိုရီးယားနိုင်ငံအနေနဲ့စီးရီးတင်းမာမှုတွေတိုးလာအောင်မလုပ်ဖို့တောင်းဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီမြောက်ကိုရီးယားရဲ့ဒုံးကျည်ဆန်သက်မှုနဲ့ပတ်သက်ပြီးသမ္မတဒိုနယ်ထရမ့်ကိုအမျိုးသားလုံခြုံရေးအကြံပေးဂျွန်ပေါ်လ်တန်ကပြည့်ပြည့်စုံစုံရှင်းပြထားတယ်လို့ထိတ်တန့်အဆိုရအရာရှိသူကပြောပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တနားကြောကြာအောင်ဖုန်းဆက်ပြောဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကသူတို့ပြောဆိုဆွေးနွေးမှုတွေဟာတိတ်ကိုအပြူသဘောဆောင်ပြီးတော့ဗင်နီဇွဲလားအရေးပါဝင်တခြားကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့သမ္မတထရမ့်ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာကောင်းမွန်တဲ့အလားအလာတွေကိုတွေ့ကြတာကလွဲလို့ဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးဆိုတဲ့သမ္မတပူတင်ရဲ့သဘောထားကသူ့သဘောထားနဲ့ထပ်တူပါပဲလို့သမ္မတထရမ့်ကသူ့ရဲ့အင်မီရောရုံးခန်းကနေသတင်းတောက်တွေကိုတောက်ကြနေမွန်လွဲပိုင်းမှာပြောဆိုခဲ့တာပါ။ဗင်နီဇွဲလားမြို့တော်ကာရာကတ်စ်မှာလက်တလောမတိမငိအခြေအနေတွေကြောင့်အမေရိကန်နဲ့ရုရှားကြားဒီရပိုင်းတွင်ဆက်ဆံရေးတင်းမာလာခဲ့တာပါ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရာထူးကဆင်းပြီးတိုင်းပြည်ကနေတင်းရှောင်ပဲအရေးရုရှားကအကာအကွယ်ပေးနေတယ်လို့ထရမ့်အစိုးရကစွပ်စွဲထားပါတယ်။ဒီဘက်တိုင်းပြည်တွေမှာဖြစ်ပျက်နေတဲ့အရေးကိစ္စတွေဟာရုရှားဝင်ဆွတ်ဖက်ရမယ့်နေရာမဟုတ်ဘူးလို့အမေရိကန်မျိုးသားလုံခြုံရေးကြံပေးဂျွန်ဘောလ်တန်ကပေါ်ထူးနေကပြောပါတယ်။ဗင်နီဇွဲလားအရေးမှာအမေရိကန်ဂျားဝင်လာရင်စိုးရတဲ့အကျိုးဆက်နဲ့ရင်ဆိုင်ရလိမ့်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကဝန်ကြီးပွန်ပီယိုကိုဒီသတင်းပတ်အစောပိုင်းမှာပဲဖုန်းဆက်ပြီးတော့တတိပေးထားပါတယ်ခင်ဗျာ
။အစ္စရေးနိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွတွေကဒီကနေ့မှဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးဂျာဂိုအစ္စရေးဘက်ကလေကြောင်းကနေပြန်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးနယ်မြေထဲကိုဒုံးကျည်50ထက်မနည်းပြစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့အစ္စရေးဘက်ကပြောပါတယ်။အစ္စရေးလေကြောင်းရန်ကာကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ပါလက်စတိုင်းဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကြောင့်အစ္စရေးဘက်မှာဘလောက်အထိထိခိုက်သေးဆုံးမှုတွေရှိတယ်လဲဆိုတာကတော့မသိရသေးပါဘူး။ဒါပေမဲ့ပါလက်စတိုင်းဘက်မှာတော့၃ယောက်ထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့ဂါဇာဒေသတာဝန်ရှိသူတွေကပြောပါတယ်။မနေ့တောက်ကြနေတော့ကတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်ပါလက်စတိုင်း၄ယောက်သေဆုံးသွားခဲ့တယ်လို့တချိန်ထဲမှာပဲနှစ်ဖက်နယ်စပ်မှာအပတ်စဉ်ဆန္ဒပြပွဲအတွင်းအစ္စရေးစစ်သား၂ဦးဒဏ်ရာရသွားခဲ့ပါတယ်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးဝါးလာနေပြီးတော့ရောဂါကြောင့်သေဆုံးသူပေါင်း1000ကျော်သွားပြီလို့နိုင်ငံကကြက်ချင်ဒီနဲ့လာကျန်းဒီအဖွဲ့ IFRC ကပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကတရက်ထဲမှာတင်ရောဂါကူးစက်ခံထားသူပေါင်း23ယောက်ရှိတယ်လို့ IFRC ကဒီနေ့ပြောပါတယ်မနစ်ကအီဘိုလာရောဂါပြန်ပြီးကူးစက်ပြန့်ပွားခဲ့တဲ့အချိန်ကစလို့ဒါဟာစံချိန်တရာအောင်များတဲ့အရေးအတွက်လည်းဖြစ်ပါတယ်အီဘိုလာကြောင့်သေဆုံးသူ 1,800 ယောက်ရှိသွားပြီလို့ကွန်ဂိုကျန်းမာရေးဝန်ကြီးဌာနကတောက်ကြနေကအတည်ပြုပြောဆိုပါတယ်။တမိုင်းမှာရောဂါကူးစက်မှုဒုတိယအမြင့်ဆုံးဖြစ်တဲ့အီဘိုလာရောဂါထိန်းချုပ်ရေးကြိုးပမ်းချက်တွေဟာကျန်းမာရေးဝန်ထမ်းတွေအပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရှုပ်ထွေးနေပါတယ်။လူတော်များများဟာအီဘိုလာဆေးကုခန်းတွေကိုသွားရင်အကြမ်းဖက်တိုက်ခိုက်ခံရမှာကိုစိုးရိမ်တဲ့အတွက်အိမ်မှာပဲနေဖို့ဆုံးဖြတ်နိုင်တာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့အင်းကြီးချင်းတွေကိုရောဂါကူးစက်သွားစေနိုင်ပါတယ်။ယောဂကုသခံထားတဲ့လူနာအရေးအတွက်တိုးလာတိုင်းယောဂကုသရင်းနဲ့ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေနောက်ဆက်ခံနေရပါတယ်ယောဂကုသခံရမယ့်အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့လူအတိုင်းဝိုင်းအတွက်အချိန်မြင့်ဆောင်ရွက်ဖို့လိုအပ်တဲ့အချိန်မှာ IFRC ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးတွေချင်းချောက်ခံနေရတဲ့အပြင်ယောဂကာကွယ်ထိန်းချုပ်ရေးအတွက်လိုအပ်တဲ့အထောက်အကူတွေမပြည့်မစုံဖြစ်နေတယ်လို့ IFRC ရဲ့ Ebola ယောဂစီမံကိန်းအရာရှိ Nico Fasina ကပြောပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေနောက်ဆုံးရသတင်းတွေကိုပြောပြနေပါတယ်ထိုင်းပြည်မဟာဝဇီယာလောင်ကွန်ရဲ့ဗိသိက်ခံနန်တပ်ပွဲအခမ်းအနားကိုထိုင်းနိုင်ငံဘက်ကမြန်မာဒီကနေ့ကျင်းပပါရယ်အသက်66နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်မဟာဝဇီယာလောင်ကွန်ရဲ့တရားဝင်နန်တပ်ပွဲအခမ်းအနားကိုဒီကနေ့စနေနေ့ကစပြီးတော့3ရက်ကြာကျင်းပသွားမှာပါအမေရိကဒေါ်လာသန်30လောက်အကုန်ကျခံကျင်းပတဲ့ထိုင်းပြည်ရဲ့နန်တပ်ပွဲအတွက်ရုပ်သံကနေလည်းထုတ်လွှင့်ပြသခဲ့ပါရယ်ထိုင်းပြည်ကြီးဘူမီဘောအဒူလာဒက်2016အောက်တိုဘာလမှာနှက်ရွာဆန်သွားပြီးတဲ့နောက်မှာရာမာမင်းဆက်ရဲ့ဆရာမြောက်ဘုရင်အဖြစ်တားတော်ဝဇီယာလောင်ကွန်ကစီမင်းခံဘုရင်စနစ်အရာထီနာအယက်အရာကိုဆက်ခံရတာဖြစ်ပါတယ်။ဘုရင်ကြီးဘူမီဘောအဒူလာဒက်ဟာ1959ကနန်တက်ခဲ့တာကြောင့်တာဟာနေပေါင်း80နီးပါးအတွင်ပထမဆုံးအကြိမ်ဘုရင်ရဲ့နန်တက်ပွဲဖြစ်တယ်လို့ထိုင်းနိုင်ငံသားအတော်များများအတွက်လည်းတာဟာပထမဆုံးအကြိမ်နန်တက်ပွဲအခမ်းအနားကိုတွေ့ဖူတာပါ။ထိုင်းပြည်မဟာဝဇီယာလောင်ကွန်အနေနဲ့တနင်္လာနေ့မှာတော့နိုင်ငံသားတန်တမန်တွေအပါအဝင်တိုင်းပြည်သူပြည်သားတွေကိုတွေ့ဆုံသွားမှာဖြစ်ပြီးအဲ့ဒီနေ့ကိုတော့နိုင်ငံတော်အားလိုက်ရဲ့အဖြစ်ကြေညာထားပါတယ်ပြီးခဲ့တဲ့ပုထုနေ့ကတော့ဘရင်ဝဇီယာလောင်ကွန်ဟာနန်းတော်ဆောင်တက်ရဲ့တပ်မှုစုတိတာကိုလက်ထပ်ထိမ်းမြှောက်ခဲ့ပြီးမိဖုရားအဖြစ်တင်မြှောက်ခဲ့ပါတယ်ထိုင်းဘရင်ဝဇီယာလောင်ကွန်ဟာအရင်ကအိမ်ထောင်30ရှိခဲ့ပြီးတော့အဲ့ဒီအိမ်ထောင်တွေနဲ့သားသမီး9ယောက်ရရှိထားပါတယ
်အိန္ဒိယနိုင်ငံရှေ့ပိုင်းအော်ဒစ်ဆာပြည်နယ်မှာဖန်နီးဆိုင်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အနည်းဆုံး12ယောက်သေဆုံးသွားကြပါတယ်ဒီမုန်တိုင်းဟာလွန်ခဲ့တဲ့9နှစ်အတွင်းအိန္ဒိယနိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားအပြင်းဆုံးမုန်တိုင်းလည်းဖြစ်ပါတယ်။အဲနောက်တော့ဒီကနေ့စနေနေ့မှာမုန်တိုင်းဟာအရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဥတီရေရှားသွားခဲ့ပြီးတော့လူတသန်းကျော်လောက်လည်းဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ်။ဗန်နီမုန်တိုင်းဟာကုန်းတွင်းပိုင်းကိုဝင်ရောက်ပြီးချိန်မှာတော့အင်အားရော့ကျသွားတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်။ဗန်နီဆိုင်ကလုန်းမုန်တိုင်းကြောင့်ဖြစ်လာတဲ့ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုတော့အိန္ဒိယအာဏာပိုင်တွေကလေ့လာအကဲဖြတ်နေကြပါတယ်။မုန်တိုင်းလမ်းကြောင်းပေါ်ကခံရုံတန်းမျိုးဖြစ်တဲ့ဘူရီမျိုးမှာတော့တနအီကို124မိုင်နှုန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်ခဲ့သလိုအိမ်ကောင်မိုးတွေလမ်းသာတစ်ပင်တွေလဲတာအပါအဝင်အပျက်စီးတော်များများရှိခဲ့ပြီးတော့ပြည်နယ်တဝန်းဒဏ်ရာရတဲ့သူ116ယောက်ထိရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်လည်းမုန်တိုင်းကြောင့်ခံရုံတန်းဒေသတွေမှာပင်လယ်လိုင်းတွေမြင့်တက်လာခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံခံရုံတန်းအချောက်အနေမိုင်းဒေသတွေကရွာတွေဒါဇင်နဲ့ချီပြီးတော့လည်းရေမြုပ်ကုန်တယ်လို့ဒါကာမြို့ကဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အနေအများဆုံးကြောက်အောင်နိုင်နေရာတွေကလူ 1.2 တန်းလောက်ကိုမုန်တိုင်းကယ်ဆယ်ရေးစခန်း 4,000 လောက်ကိုရွှေ့ပြေးခဲ့ရပါတယ်။မုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနိုအာခါလီခရိုင်မှာအင်ဂျီတော်များများပျက်စီးသွားခဲ့သလိုနှစ်နှစ်သားအရွယ်ကလေးတယောက်သေဆုံးပြီးတော့30ကျော်တန်းရသွားတယ်လို့ဒေသခံအာဏာပိုင်တွေကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ
။ခရီးတဲ့136ယောက်တင်ဆောင်လာတဲ့မိုင်ယာမီလေကြောင်းလိုင်းက Boring 737လေယာဉ်ဟာအမေရိကန်ရှေ့ပိုင်း Florida ပြည်နယ်က Jacksonville မြို့ Naval Air စစ်လေယာဉ်ကွေးမှာဆင်းသက်တဲ့အချိန်မှာလမ်းချော်ပြီးတော့ St. John မြစ်ထဲကိုချော်ကျသွားတယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ကျူဘာနိုင်ငံကွာဒါနာမိုစစ်အခြေစိုက်စခန်းကနေထွက်လာတဲ့လေယာဉ်ဟာမနေ့တောက်ကြနေ့ညကမိုးကြိုးမုန်တိုင်းကျနေတဲ့အချိန်မှာပဲလေယာဉ်ပြေးလမ်းပေါ်ဆင်းသက်တဲ့အချိန်မှာလမ်းချော်ပြီးတော့ပြေးလမ်းအဆုံးမှာရှိတဲ့မြစ်ထဲကိုကျသွားတာလို့ WOKV TV ဒေတာရင်ရုပ်မြင်သံကြားသတင်းဌာနကပြောပါတယ်။တရားရသွားတဲ့ခီးတဲ့20ဦးကိုတော့ဆေးရုံခေါ်သွားပေမဲ့စူးစိုးဝါအခြေအနေမရှိဘူးလို့အဲ့ဒီသတင်းဌာနကပြောပါတယ်။လေယာဉ်မြစ်ပေါ်မှာ ကြပေါ်နေတာကိုတပ်ပုံတွေထဲမှာတွေ့ရပါတယ်။ရေပြင်ပေါ်မှာယူထွက်ကြလာတဲ့လေရင်စီတွေကိုပြတ်မသွားအောင်ဝိုင်းဝန်းလုပ်ကင်နေကြတယ်လို့လဲ Jacksonville မြို့တော်ဝန် Larry Carey ကပြောပါတယ်။ Boring Company ပြောခွင့်ရသူကဒီဖြစ်ရပ်ကိုသိရှိကြောင်းနဲ့သတင်းအချက်အလက်တွေကိုစုဆောင်းနေတယ်လို့ Reuters သတင်းဌာနကပြောပါတယ်။
အင်္ဂလန်မှာတောက်တာနေကကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Everton ထက်အနိုင်ရသွားပါတယ်။ Everton နဲ့ Burnley တို့ကစားကြတာမှာ Everton က Burnley ကို2ဂိုးခုမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ Everton အတွက်ဂိုးတွေကိုတော့16မိနစ်နဲ့ Minutes 30တွေမှာသွင်းယူခဲ့တာပါ။16မိနစ်မှာ Everton က Richarlison အဝေးကနေကန်သွင်းလိုက်တာကBurnley က Ben Mee နဲ့ထိပြီးတော့ဝင်သွားခဲ့လို့ Everton အဖွင့်ဂိုးရခဲ့ပါတယ်။ဒုတိယဂိုးကတော့ Minutes 30မှာ Seamus Coleman ကကုသမစီကပြန်ထွက်လာတဲ့ဘောလုံးကိုအနီးကပ်ခေါင်းတိုက်သွင်းယူခဲ့တာဖြစ်ပါတယ်။Everton အသင်းဟာဒီပွဲနိုင်လိုက်တာကြောင့်38ပွဲမှာ53မှတ်ရပြီးတော့အဆင့်8နေရာမှာရှိနေပြီးလာမယ့်ဘောလုံးရာသီ Europa League ဝင်ခွင့်ရဖို့အခြေအနေပိုကောင်းသွားခဲ့ပါတယ်။ဒီကနေ့မှာတော့ကျွန်တော်တို့သတင်းကြေညာနေချိန်မှာဘုံမောင်းနဲ့ Tottenham အသင်းတို့ကစားနေကြပါတယ်။မိနစ်40ရောက်တဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ဘဲနဲ့ဖြစ်နေပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Wolves နဲ့ Fulham, West Ham နဲ့ Southampton, Cardiff နဲ့ Crystal Palace, Newcastle နဲ့ Liverpool တို့ကစားကြဖို့ရှိနေပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဥဆုံးစနေညနေခင်းရဲ့ထိတ်တဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်ဆေးရေးပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းကမြောက်ဦးရှေးဟောင်းယဉ်ကျေးမှုဒေသကိုစစ်မဲ့ဇုန်ဖြစ်တဲ့အ мян ဆုံးသတ်မှတ်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုအမျိုးသားလွတ်တော်မှတင်သွင်းခဲ့တာမှာတော့အဲ့ဒီအဆိုပယ်ချခံခဲ့ရတယ်လို့တင်သွင်းခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ကပြောပါတယ်မြောက်ဦးဇေဒီပထိုးတတိုင်းနေအနားမှာတိုက်ပွဲတွေမဖြစ်ဖို့လက်နက်ကြီးတွေမကြဖို့ရခိုင်ပြည်နယ်လွတ်တော်ရဲ့အဆိုတင်သွင်းမှုမှာတော့လာမယ့်တနင်္လာနေ့ဆွေးနွေးကြဖို့ရှိတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကပြောပါတယ်မြောက်ဦးရှေးဟောင်းယဉ်ကျေးမှုနယ်မြေလက်နက်ကြီးမခစေဖို့လွတ်တော်ကိုယ်စားလှယ်တွေဘက်ကဘလို့များကြိုးပမ်းလှုပ်ဆောင်နေပါသလဲ
မြမဆိုးရတက်တဲ့ရခိုင်တိုင်းရင်းသားလက်နက်ကင်တက်အေအေတို့ကြာစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်း6မြို့နယ်တွေကမြောင်းမြို့နယ်တွေမှာတော့စစ်ရေးတင်းမာနေစေဖြစ်လို့မြောက်ဦးရှေးဟောင်းယဉ်ကျေးမှုနယ်မြေကိုစစ်မဲ့ဇုန်သတ်မှတ်ပေးဖို့ရဲရှေးဟောင်းနယ်မြေထဲလက်နက်ကြီးကြီးစံတွေမကြရအောင်ဒါတွေအပြင်ဒီရှေးဟောင်းနယ်မြေထဲမှာလက်နက်ကင်တက်တွေတက်ဆွဲနေရယူထားတာမရှိအောင်ပြည်အောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရဘက်ကအရေးတကြီးဆောင်ရွက်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးအဆိုတွေတင်သွင်းပြီးတော့ကာကွယ်စောင့်ရှောက်နိုင်ရေးကြိုးပမ်းနေကြပါတယ်အမျိုးသားလွတ်တော်မှာတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်ထုမေကနေပြီးတော့ရခိုင်မြောက်ဦးရင်ကျေးမှုဒေသကိုစစ်မဲ့ဇုန်အဖြစ်အ мян ဆုံးသတ်မှတ်ဆောင်ရွက်ပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အရေးကြီးအဆိုတင်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းစစ်မဲ့ဇုန်သတ်မှတ်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမရှိသလိုလွတ်တော်ဥပဒေနည်းဥပဒေတွေမှာလည်းပြဋ္ဌာန်းထားခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ပယ်ချခံခဲ့ရပါတယ်။ရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထုမေက
ဒီမှာနေနေကတော့ဒီမြောက်ဦးကိုတုံးရတာပေါ့နော်။ကိုကိုရန်တွဲပြီးတော့လေ့လာခဲ့တယ်အဘိဓိယရဲ့အပန်းလေးပါးအကုန်နားထောင်ခဲ့တယ်။နောက်ရတဲ့ပြတင်းချက်လက်တွေအကုန်အလေးလာခဲ့တယ်။ဆိုတော့အဓိကတော့ဒီရှင်းဟောင်းအမွေနှစ်စုံဖြစ်တဲ့မြောက်ဦးကိုဟိုဒီလက်နဲ့ကြီးငယ်နဲ့ဒါဖြစ်ခတ်နေတဲ့အရာတွေကိုဒါဘလို့မှမဖြစ်အသင့်မဖြစ်ထိုက်ဘူး။ဒါဥပဒေမှာလည်းပဲရှင်းဟောင်းစုံတွေကိုအစိုးရအနေနဲ့ကာကွယ်ရမယ်လို့ဒီကျွန်မကစစ်မဲ့စုံသတ်မှတ်ပေးဖို့အတွက်နေပြီးတော့အရေးကြီးအဆိုတင်ခဲ့တာပေါ့။မြောက်ဦးမှာလက်နဲ့ကြီးလက်နဲ့ငယ်ထိမှန်တဲ့ခါကြလို့ရှင်တော့ဒါ protect လုပ်ရမယ့် area လို့ကျွန်တော်တို့ကယုံကြည်တယ်။အများပြည်သူနဲ့အရေးကြီးတက်ဆိုင်နဲ့ဖြစ်ရမယ်လို့ပြောပြထားတယ်။ဆိုတော့အများပြည်သူမဟုတ်ဘူးဒါတကဘာလုံးနဲ့တောင်မှ war hardish ဆိုဖြစ်လာလို့ရှင်တကဘာလုံးနဲ့တောင်မှတက်ဆိုင်ကြကြမလို့အများပြည်သူနဲ့တက်ဆိုင်နေစရာကတော့ဒီချရယ်ဒီစစ်မဲ့စုံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားခြင်းမရှိဘူးပေါ့နောက်တစ်ခုကအရေးကြီးစုံနဲ့ပတ်သက်ပြီးတော့မြေသားလွတ်တော်မှာရှိတဲ့ဥပဒေနည်းဥပဒေမှာလည်းပဲအရေးကြီးစုံနဲ့ကန့်ညီရမယ့်ချက်လက်တွေရှိတယ်ဒီအရေးကြီးစုံကိုခင်ဗျားကဦးစီးပြီးတော့အထောက်အကူရတော့ကျွန်တော်တို့စာနဲ့ကြံပြန်ပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်လွတ်တော်မှာလည်းမြောက်ဦးရှေးဟောင်းရင်ကျေးမှုနယ်မြေကိုလက်နက်ကြီးကြီးတွေမကြရောက်စေဖို့ဇေဒီပထိုးတတိုင်းနေနာမှာတိုက်ပွဲတွေမဖြစ်ပွားစေဖို့အရေးရခိုင်လွတ်တော်ကိုယ်စားလှယ်တွေဘက်ကအရေးကြီးဆိုတင်သွင်းခဲ့တာကိုတော့ရခိုင်ပြည်နယ်လွတ်တော်ကလက်ခံခဲ့ပါတယ်ရခိုင်ပြည်နယ်လွတ်တော်မှာလာမယ့်တနင်္လာနေ့မှာတော့အဲ့ဒီအဆိုကိုအရေးကြီးကြီးဆွေးနွေးကြဖို့ရှိတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသားစိန်က VOA ကိုပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်လွတ်တော်မှာလည်းပဲမြောက်ဦးအမွေအနည်းနဲ့ပတ်သက်ပြီးတော့မြောက်ဦးဒီရှေးဟောင်းဇာတိပထိုးတတိုင်းတို့အနားမှာပေါ့နော်အာဒီတက်ပွဲတွေမဖြစ်ဖို့ပြီးတော့လက်နေကြီးလက်နေငယ်တွေမဖြစ်ဖို့ အဲ့ဒါကိုအစိုးအဖြစ်တင်ထားတာရှိပါလို့တော့ကတော့အဲ့ဒီအစုံနဲ့ပတ်သက်ပြီးတော့လက်ခံဆွေးနွေးဖို့အတွက်အတည်ပြုထားပါကျွန်တော်တို့မြောက်ဦးအမွေအနှစ်ဆိုတာဥက္ကူမြောက်ဦးသားတွေပိုင်ဆိုင်တယ်လို့ရခိုင်သူရခိုင်သားတွေလည်းပိုင်တယ်ရခိုင်သူရခိုင်သားတွေပိုင်တယ်လို့ကျွန်တော်မြန်မာနိုင်ငံလူနိုင်ငံကအားလုံးပိုင်ဆိုင်တဲ့အမွေအနှစ်တွေဖြစ်တယ်ဒါဟာကပ္ပအမွေအနှစ်စီရင်လေးကိုဝင်ပေါ်လို့ရှိရင်ကပ္ပသူကပ္ပသားတွေရဲ့အမွေအနှစ်ဖြစ်တော့ပါလိမ့်အထူးသဖြင့်စစ်မဖြစ်ဖို့ပေါ့နော်ပြီးတော့လနေကြီးလနေငယ်အဲ့ဒါမပြစ်ဖို့အထူးအရေးကြီးပါတယ်။
မြောက်ဦးပါဝင်မြန်မာနိုင်ငံတွင်းကရှေးဟောင်းရေးကြီးမှုဒေသတွေကိုစစ်မဲ့ဆောင်အဖြစ်အခြေခံဥပဒေမှာအမြန်ဆုံးပြဋ္ဌာန်းနိုင်မှုလိုအပ်နေပြီဖြစ်တယ်လို့လှုပ်ဆောင်နိုင်တဲ့လီလန်တွေနဲ့ဆက်ပြီးစူးစမ်းသွားမယ်လို့ရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမေးကပြောပါတယ
်။အစိုးရဒီအစိုးရအရေးကြီးစဉ်နဲ့မကန့်ညီဘူး။မဟုတ်ဘူးစစ်မဲ့ဆောင်ဆိုတဲ့ဖော်ပြချက်ကလည်းဖွဲ့စည်းပုံအခြေခံဥပဒေမှာမပါရှိဘူးဆိုလို့ရှိရင်တော့ဒီစစ်မဲ့ဆောင်ဟောဟာကဒါကိုကိုယ်စားပြုနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာမပါတီတိုင်းဆန့်ကျင်တဲ့ဟောရတလုံးကိုတော့ရှားမှာပဲရှင်။အဲရှားပြီးတော့မှနေပြီးတော့ကွန်ပျူတာဖုန်းတို့ကြိုးစားကြည့်မယ်လို့ပြင်ဆင်ထားတယ်ပဲပြင်ဆင်နေတယ်။ဒီရှိအောင်အမွေနှစ်ကထင်းပင်းရမယ်အရာတွေနေပြီးတော့နိုင်ငံတော်နေနဲ့လက်တော်ဝန်ရှိတယ်။နိုင်ငံတော်နိုင်ငံသားမှလည်းအတော်ဝန်ရှိတယ်။အဲ့လိုဖြစ်တဲ့အနေနဲ့လက်တော်ဝန်ရှိတယ်လို့ကျွန်မယုံကြည်တယ်။အဲဒါကြောင့်မလို့စစ်မဲ့ဆုံးဆိုတဲ့အရာကိုတော့လက်ထရှိဖြစ်စည်းပုံကိုနေပြီးတော့ပြင်ဆင်တဲ့အခါမှာတော့မဟုတ်အတိတ်ရဲစဲတဲ့အခါမှာတော့ဒီစမေဇုံဆိုတဲ့ဟာကိုတာဖြစ်အောင်လုပ်ကြရမှာပဲဟုတ်ကဲ့ရှင
်။ရခိုင်ပြည်နယ်သူပြည်နယ်သားတွေအပါအဝင်မြန်မာနိုင်ငံသားတွေကတံမိုးထားတဲ့ UNESCO ကမ္ဘာရှေးဟောင်းအမွေနဲ့စီးရင်ဝင်အဖြစ်သတ်မှတ်နိုင်ရေးစူးစမ်းနေတဲ့ရခိုင်ရှေးဟောင်းပြောင်းဦးမြို့တွေရဲ့ရင်ကျင်းမှုတံမိုးကြီးမားလာတဲ့ဇေဒီပထိုးတွေအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်ခံရလို့လက်နက်ကြီးကြီးဒဏ်တွေနဲ့တုံ့ခါမှုတွေကြောင့်အဆောက်အုံတွေပြိုကျပျက်စီးသွားနိုင်တဲ့အန္တရာယ်ဖြစ်နေတယ်လို့လည်းမြောက်ဦးရင်ကျင်းမှုအမွေနဲ့ဒေသထိတ်သိမ်းဆောက်ရှောက်ရေးအသင်းကလည်း VOA ကိုပြောဆိုထားပါတယ်ဒါပေမဲ့လည်းမြောက်ဦးရှေးဟောင်းနေပြည်တော်မှာပြစ်ခတ်တိုက်ခိုက်မှုတွေမရှိပါဘူးလို့လက်နက်ကင်တပ်ဖက်စလုံးကတော့ညင်းဆက်ထားပါတယ်ရှင
်ဒေါက်တာရှင်များရှင်တမရော်ကစစ်တိုင်းငါကူမှာတပ်ဖက်သက်အပြစ်ခတ်ရက်ဆဲထားတာကိုနောက်ထပ်နှစ်လသက်သန်တိုးဖို့ကြီးညာလိုက်ပါတယ်လေးလကြာအပြစ်ခတ်ရက်ဆဲထားချိန်မှာရင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့တယ်လို့နောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်သက်သန်တိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံထုတ်ပြန်ချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့လေးလကြာအပြည့်ရချိန်မှာငင်းချရင်လုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲ။နောက်ထပ်နှစ်လတာသက်တမ်းကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်13933855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲ email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလဲမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်ဒီကနေ့ညတိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အမေရိကန်ကွန်ဂရက်လွှတ်တော်မှာထွက်ဆိုမဲ့အစီအစဉ်ကိုဖျက်ခဲ့တဲ့ရှေ့နေချုပ်ဝီလျံဘားရဲ့လှုပ်ရဟာလွှတ်တော်ကိုမထီမဲ့မြင်လို့ရရောက်ကြောင်းဒီမိုကရက်တွေကသတိပေးပြောဆိုလိုက်ကြတဲ့အတွက်ရှေ့နေချုပ်ကိုခန့်ဟပ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လွှတ်တော်ကြားကအာဏာလွန်ဆွဲပွဲတွေဟာတကြော့ပြန်အားကောင်းလာနေပါတယ်သမ္မတလွှတ်တော်နဲ့တရားရေးတို့ကြားလုတ်ပိုင်ခွင့်အာဏာချိန်ခွင်ရှာညှိထားတဲ့အမေရိကန်ပြည်ထောင်စုရဲ့အုပ်ချုပ်ရေးစနစ်မှာထူးထူးခြားခြားတင်းမာမှုတွေကြီးထွားလာနေတာကိုတော့ VOA သတင်းတောက်ကက်သရင်းဂျက်ပစင်သတင်းပေးပို့ထားတာကိုအောင်လွင်ဦးပြောပြပေးပါရှင်
။တက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကျန်းနာပွဲအတွင်းအပြင်းထန်မေးခွန်းထုတ်ခံခဲ့ရပြီးနောက်တစ်နေ့မှာပဲစီစဉ်ထားတဲ့အောက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ကျန်းနာပွဲကိုရှင်းနေချုပ်ကဖြစ်လိုက်တာပါ။ဒီတွေ့လဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပါဝင်အောက်လွှတ်တော်ကိုလူများစုနဲ့ထိန်းချုပ်ထားတဲ့ဒီမိုကရက်တွေကအပြင်းထန်ဝေဖန်ကြပါတယ
် He lied to Congress. He lied to Congress. If anybody else did that, it would be considered a crime.
ကွန်ဂရက်လွှတ်တော်ကိုတူလိမ်ခဲ့တာပါ။လွှတ်တော်တူလိမ်ပါတယ်။တခြားလူတယောက်ယောက်ကသာဒါမျိုးလုပ်မယ်ဆိုရင်ရာဇဝတ်မှုမြောက်တယ်လို့သဘောထားကြမှာပါ။အမေရိကန်ပြည်ထောင်စုရဲ့သမ္မတပဲဖြစ်ဖြစ်ရှေ့နေချုပ်ပဲဖြစ်ဖြစ်ဘယ်သူမှဥပဒေကိုကျော်လွှားလို့မရပါဘူး။
သမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုလွတ်တော်အနေနဲ့စောင့်ကြည့်စစ်ဆေးရမယ်တာဝန်ရှိတယ်လို့လည်းအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်ဒလာပါဝင်ဒီမိုကရက်တီကယူဆထားကြပါတယ
် The President of the United States wants desperately to prevent Congress a co-equal branch of government
မြန်မာသမ္မတအနေနဲ့အုပ်ချုပ်ရေးမှာတန်းတူအာဏာရှိတဲ့ကွန်ဂရက်လွှတ်တော်ကသူ့ရဲ့အစဉ်ကျင်မဲ့လွန်းတဲ့ဆုံးဖြတ်ချက်တွေကိုစစ်ဆေးမဲ့လုပ်ရည်တွေကိုဟန်တားဖို့အသေးအံလိုလားနေပါတယ်လွှတ်တော်ရဲ့လုတ်ပိုင်ခွင့်တွေကိုထိန်းချုပ်ဖို့စူးစမ်းနေတာပါ
သမ္မတအင်ပီရိုရဲ့လောရက်တွေကိုစောင့်ကြည့်စစ်ဆေးဖို့ကြိုးပမ်းတဲ့အနေနဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်စုဖက်မှုတွေကိုစုံစမ်းတင်ပြထားတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာကိုအပြည့်အစုံထုတ်ပြန်ပေးဖို့ဒီမိုကရက်တွေဖိအားပေးနေတာပါသမ္မတရဲ့အခွန်ပေးဆောင်မှုမှတ်တမ်းနဲ့ပြည်ပမှာစီးပွားရေးရာပတ်သက်ဆက်နွယ်မှုတွေကိုထုတ်ပြန်ပေးဖို့လည်းတောင်းဆိုထားပါတယ်ဒါပေမဲ့သမ္မတရဲ့ Republican Party ဝင်တွေကတော့အတိုက်ခံနေနေနဲ့သမ္မတအပေါ်အရေးယူနိုင်လောက်တဲ့အခြေအနေတွေမရှိတာကြောင့်အခုလိုဖိအားပေးနေတာလို့မြင်ရပါတယ
် They won't bring impeachment proceedings
တရားစွဲမဲ့လုပ်ငန်းစဉ်ကိုသူတို့ဘက်ကစပြစ်မှာမဟုတ်ပါဘူးဒါကအဓိကအကြောင်းရင်းပါဆိုပြီး Republican အောက်လွှတ်တော်အမတ် Doug Collins ကပြောသွားတာ
ပါ They want to go after continue to go after the president
သမ္မတနဲ့သမ္မတမိသားစုပေါ်စပြစ်ဖိအားပေးနေပါလေဦးမယ်လို့လည်းအောက်လွှတ်တော်လူနည်းစု Republican ခေါင်းဆောင် Kevin McCarthy ကပြောခဲ့တာပါCongress တော်နဲ့သမ္မတကြာလောက်ပိုင်ခွင့်အာဏာခွဲဝေရေးနဲ့ပတ်သက်လို့အတိတ်မှာတုန်းကလည်းအခြေတင်ဖြစ်ပွားတာတွေရှိပါတယ်။ Georgetown Tech သူကဥပဒေပညာပါမောက်ခ Victoria North ကတော့နောက်ဆုံးမှာတရားရုံးစင်စင်ကဆုံးဖြတ်ရတဲ့အထိဖြစ်လေရှိတယ်လို့ဆိုပါတယ
်။ If the president continues to resist the house will go or the senate will go to court
သမ္မတကအလျှော့မပေးဘူးဆိုရင်အောက်လွှတ်တော်ဒါမှမဟုတ်အထက်လွှတ်တော်အနေနဲ့တရားရုံးအထိတက်ပါလိမ့်မယ်။တက်တဲ့ကိုဆင့်ခေါ်နိုင်မှုစ조사ကြပါလိမ့်မယ်။ Washington DC တရားရုံးဒါမှမဟုတ်ပြည်ထောင်စုတရားရုံးတွေအနေနဲ့သမ္မတကပြောနေသလိုငင်းဆန်ခွင့်အခွင့်အာဏာရှိမရှိဆိုတာဆုံးဖြတ်ကြပါလိမ့်မယ်
။တရားရုံးမှာရင်ဆိုင်ရတဲ့အထိဖြစ်လာခဲ့မယ်ဆိုရင်တော့လွှတ်တော်ရဲ့ဆင့်ခေါ်မှုတွေကိုငင်းဆန်တဲ့အကြောင်းရင်းတွေထဲမှာကိုရွေးကိုယ်တိုင်လေ့ဝဲရမယ့်ကိစ္စတွေကိုအကြောင်းပြလာနိုင်တယ်လို့ George Washington တက္ကသိုလ်ကဥပဒေပညာရှင် Alan Morrison ကသုံးသပ်ပါတယ
်။ Just because President Trump is the President of the United States doesn't mean that he's lost all of his rights to privacy that ordinary citizens have.
American people don't sue yet tamara ဖြစ်နေတဲ့အတွက်တာမန်ပြည်သူတွေလို့မဟုတ်ပဲတမန် Trump အနေနဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်တွေဆွန့်လွတ်ရမယ်သဘောမျိုးတော့မဟုတ်ပါဘူး။ဒါကြောင့်လဲဒီအထောက်အထားတွေကို Congress ကိုပေးရဖို့ကျွန်တော်တို့အားလုံးကစဉ်းစားတဲ့အခါမှာဒါတွေကို Congress လွှတ်တော်ကဘယ်လိုအသုံးချမလဲဆိုတဲ့အပေါ်မှာလဲသတိထားဖို့လိုပါတယ်။အများပြည်သူသိအောင်ထုတ်ပြန် live လို့မလို့အပ်ပဲလူပုဂ္ဂိုလ်တူချင်းရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိခိုက်သွားမလားဆိုတာတွေကိုစဉ်းစားရမှာပါ
။ဟောလွတ်တော်တရားရေးကော်မတီဥက္ကဋ္ဌနက်တလာပါဝင်ဒီမိုကရက်တွေကတော့အုတ်ချွေးစနစ်မှာစိုးရိမ်စရာကိစ္စအဖြစ်ယူဆထားကြတာပါ
။ We risk forever losing the power to stand up to any president in the future.
နောက်နောက်မှာသမ္မတတွေနဲ့ရင်ဆိုင်နိုင်မဲ့အခွင့်အာဏာတစ်သက်လုံးလွတ်လပ်ဆုံးရှုံးမဲ့အနေနဲ့ကြုံနေရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အုတ်ချွေးစနစ်မှာလုံပိုင်ခွင့်အာဏာကိုကန့်သတ်ထားတာအမရကိုအာနာရှင်တယောက်ဖြစ်မလာအောင်ထိမ့်ချုပ်ထားတဲ့စနစ်တွေဟာအင်မတန်မကိုစိုးရိမ်စရာအခြေအနေရောက်နေပါပြီ
။တရားရေးကော်မတီရဲ့တောင်းခံချက်တွေအတိုင်းရှစ်နေချုပ်ဘက်ကဆောင်ရွက်ဖို့ရဲ့အနေငယ်ချန်သေးတယ်လို့လည်းဥက္ကဋ္ဌနက်တလာကပြောဆိုထားတာပါ။လိုင်နာကိုပြက်ကွက်ခဲ့မယ်ဆိုရင်တော့မထင်မဲ့မြင်မှုအတွက်ရှစ်နေချုပ်တာဝန်ယူရလိမ့်မယ်လို့လည်းသတိပေးထားတာကြောင့်အရင်ကမကြုံမှုသေးတဲ့တင်မာမှုတွေလုံပိုင်ခွင့်အာနာလွန်ဆွဲပွဲတွေလည်းပေါ်ထွက်ကောင်းပေါ်ထွက်လာနိုင်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်ထိုင်းနိုင်ငံစမုတ်ပရခန်ပြည်နယ်ကထိုင်းဖုံးတော်ကြီးအကြောင်းတစ်ခုဟာပေလေရေပပလဲဝိုင်းထားတဲ့ကြားထဲမှာရောက်ရှိနေပြီးတော့ကျောင်းနစ်မြုပ်ပျောက်ကွယ်သွားမယ်အရေးနဲ့ရင်ဆိုင်နေရပါတယ်ဒီဖုံးတော်ကြီးအကြောင်းတရှိရာရွာကဒေသခံတွေကရေလွတ်ရာကုန်းပိုင်းဒေသကိုထွက်ပြေးသွားကြပေမဲ့လည်းကျောင်းတိုင်ဘုံကြီးကတော့အဲ့ဒီကျောင်းကိုစွန့်ခွာမသွားဘဲနဲ့ဆက်ပြီးတော့တရှိနေနိုင်မှုရုံးကန်စူးစမ်းနေဆဲဖြစ်ပါတယ်ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းပြောပြပေးပါရှင်
စမုတ်ချင်းဖုံးတော်ကြီးကျောင်းဟာလွန်ခဲ့တဲ့နှစ်30လုံးကရွာလဲမှာတရှိနေခဲ့တာပါ။ဒါပေမဲ့လည်းထိုင်းနိုင်ငံကံယူရန်ဒေသတချို့တစ်လျှောက်မှာပင်လယ်ရေပြင်ဟာတစ်နှစ်ကိုမီတာ30နီးပါးအထိမြင့်တက်လာနေတာပါ။ကျောင်းတိုင်ဖုံးတော်ကြီးဆွမ်နွက်အတီပါညိုကတော့ကျောင်းကိုရွှေ့မသွားသေးပဲဆက်ပြီးကြံ့ကြံ့ခံစူးစမ်းနေစေပါ။တ
ော့ကြောင့်ถ้าเกิดเราย้ายวัดเข้าไปสร้างข้างในတတိပထာထုံရာဂျုံချာပါ
ကျောင်းကိုရွှေ့သွားမယ်ဆိုရင်ဒီနေရာမှာပျက်စီးသွားတဲ့ဖုံးတော်ကြီးကျောင်းတစ်ခုရှိခဲ့ဘူးလေဆိုတာလူတွေသိကြတော့မှာမဟုတ်ပါဘူးဒါပေမဲ့ဘုန်းကြီးတို့ဆက်ပြီးတဖြည်းဖြည်းချင်းစ조사သွားမယ်ဆိုရင်ဆက်ပြီးတည်တံ့သွားနိုင်ပါသေးတယ
်ထိုင်းပင်လယ်ကွေ့ဟာကမ္ဘာပေါ်မှာအကြီးဆုံးလူမှုတော်ကြီးတချို့ရှိတဲ့နေရာပါလူမှုပင်တွေရဲ့အမြင့်တွေကပင်လယ်ကမ်းခြေတွေတိုက်စားခံရမယ့်အရေးကိုကာကွယ်ပြီးထိန်းထားပေးပါတယ်ဒါပေမဲ့လည်းပဇွန်ကန်တွေနဲ့စားထုတ်လုပ်ငန်းတွေအတွက်ကန်ဆက်ကုန်တန်းမြေတွေကိုရှင်းထုတ်ပစ်ခဲ့ကြတာပါ။ထိုင်းကံယူရန်အရှိ၄ဘုံတဘုံတနည်းအားဖြင့်ကီလိုမီတာ900လောက်ဟာပင်လယ်ရေတိုက်စားပြုံးတီးတဲ့ဒဏ်ကိုရင်ဆိုင်နေကြရတယ်လို့ယူဆထားပါတယ်။အခုတော့အဲ့ဒီတိုက်စားပြုံးတီးမှုကိုပြန်ပြီးထိန်းသိမ်းဖို့ကြိုးစားနေကြပြီဖြစ်ပြီးလူမှုပင်တွေပြန်ဆိုင်ဖို့အတွက်ဗန်ကောက်မြို့တော်ကလှူအားပေးတွေတောင်းလာပြီးကူညီပေးနေကြပါတယ်။ဒီထဲမှာပ พงเสร็จรอมพาร์ตี้กงเลยตัวป่าเว้ยมา
ที่ชายเลนกรุงเทพนะครับจริงๆเนี่ยป่าชายเลนเนี่ยมันจะอยู่แนวลึกถัดไป
บางก็กลมูรอเลยจงนี้เปียสิเลยบางก็เนี่ยนมัยตมัจฉะไลงาอกุสุเยดูเลยในเนี่ยเนี่ยก็นี่เป็นเลยด้วย2กิโลเมตรอควาลောက်มายောက်นี่บาเนี่ยมันท่ว
มเข้ามาวะลุงนี่เนี่ยคอนกรีตไดน์ฤโกอต้องปิ้วพี่รอเลยกันยูรันกูกาวเวทิ้งเต้งนี่จาบาเลยถ้าใบแม้เลยลมูวินฤเตซงกงนาก็ตะคูดีดอปยัตนาไม่หอบบาวလူရာတီပြောင်းလဲမှုကလည်းအဓိကပြဿနာတစ်ခုဖြစ်တယ်လို့ဘန်ကောက်ချူလာလောင်ကွန်တက္ကသိုလ်ကဘူမိဗေဒဘာသာရပ်ကတိကသနာဝတ်ဂျာရူဖောင်ဆာကူကပြောပါတယ
် The web and Thai and Korean is higher than before
လိုင်းလုံးတွေအီရီနဲ့ရေစီးကြောင်းတွေဟာအရင်တုန်းကထက်ပိုပြီးတော့မြင့်လာပါတယ်လမှုပင်တွေအများကြီးစိုက်တယ်ဆိုရင်တော့မလွယ်လှပါဘူ
းရေပေါ်ဖုံးတော်ကြီးကြောင်းဟာအခုဆိုရင်ထိုင်းနိုင်ငံကပျောက်ကွယ်သွားနေတဲ့ဂန်းကြီးတွေရဲ့သင်္ကေတတစ်ခုဖြစ်လာနေပါပြီ။လမှုပင်600ဂိုင်နှုန်းကိုပဲပြန်စိုက်ပျိုးထားနိုင်ပြီးတစ်ဖက်မှာဥရုယာတီပြောင်းလဲမှုကဘိုးဘီဆိုးလာနေတဲ့အတွက်ဂျိုးပန်းအားထုတ်မှုတွေကမလုံလောက်တဲ့အပြင်တိတ်နောက်ကျနေပြီလားလို့စိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်တွေကိုတော့ည9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ16.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25.32.51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းညီဝက်မှာတော့စနေညဓာတ်ရီလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နာဆင်နိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံကတာတိုပစ်ဒုံးကြီးတချို့ကိုကိုရီးယားကျွန်းဆွယ်အရှိပဲပင်လယ်တဲ့ဒီကနေ့ပဲစမ်းသပ်ပြစ်လုလိုက်တယ်လို့တောင်ကိုရီးယားကပြောပါရယ်။နိုင်ငံရဲ့အရှိပိုင်းဝန်ဆန်မြို့ကနေဒေသစံတော်ချိန်မနက်9နာရီကျော်လောက်မှာပြစ်လိုက်တာလို့တောင်ကိုရီးယားပူတွဲစီဦးစီးချုပ်ကကြေညာချက်မှာပြောထားပါရယ်။တဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့ကြားနျူကလ িয়ার လက်နက်ဖျက်သိမ်းရေးဆွေးနွေးပွဲမှာဘာသဘောတူညီချက်မှမရဘဲပြတ်သွားပြီးတော့အခုနောက်ဆုံးမြောက်ကိုရီးယားတို့ရန်စတဲ့ပုံစံမျိုးလှုပ်လိုက်တာလည်းဖြစ်ပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တနင်္လာရကြအောင်ဖုန်းဆက်ပြောဆိုခဲ့တဲ့သမ္မတဒိုနယ်ထရမ့်ကသူတို့ပြောဆိုဆွေးနွေးမှုတွေဟာတိတ်ကိုအပြုသဘောဆောင်ပြီးတော့ဗီနီဇွဲလာအရေးအပါအဝင်တခြားကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့သမ္မတဒိုနယ်ထရမ့်ကပြောပါရယ်။ဗီနီဇွဲလာနိုင်ငံမှာကောင်းမွန်တဲ့အလားအလာတွေကိုတွေ့ချင်တာကလွဲလို့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးဆိုတဲ့သမ္မတပူတင်ရဲ့သဘောထားကသူ့သဘောထားနဲ့ထပ်တူပါပဲလို့သမ္မတထရမ့်ကသူ့ရဲ့အင်မီရောယုံခွန်ကနေသတင်းထောက်တွေကိုတောက်ကြနေမွန်လွဲပိုင်းမှာပြောဆိုခဲ့တာပါ။ဗီနီဇွဲလာမြို့ရောကာရာကတ်စ်မှာလက်တလောမတိမငြိမ်အခြေအနေတွေကြောင့်အမေရိကန်နဲ့ရုရှားတို့ဒီရက်ပိုင်းတွင်ဆက်ဆံရေးတွေတင်မာလာခဲ့တာဖြစ်ပါတယ်။ Israel နိုင်ငံတောင်ပိုင်းကိုပါလက်စတိုင်းစစ်သွေးကြွားတွေဒီကနေ့မှဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးဒါကို Israel ဘက်ကလေကြောင်းကနေပြန်ပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel နိုင်ငံထဲကိုဒုံးကျည်50ထက်မနည်းပစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့ Israel ဘက်ကပြောပါတယ်။ Israel လေကြောင်းရန်ကာကွယ်ရေးစနစ်ကအဲ့ဒီဒုံးကျည်ဒါဇင်ပေါင်းများစွာကိုကြားဖြတ်ဟန်တာနိုင်ခဲ့တယ်လို့လည်း Israel ဘက်ကပြောပါတယ်။ကွန်ဂိုဒီမိုကရက်သမ္မတနိုင်ငံမှာကူးစက်ပြန့်ပွားနေတဲ့အီဘိုလာရောဂါအခြေအနေဆိုးဝါးလာနေပြီးတော့ရောဂါကြောင့်သေဆုံးသူပေါင်း1000ကျော်သွားပြီလို့နိုင်ငံတကာကြက်ချင်းနေနဲ့လာချန်းနေအဖွဲ့ IFRC ကပြောပါတယ်ပြည်ခဲ့တဲ့သတင်းဘက်ကတရက်ထဲမှာတင်ရောဂါကူးစက်ခံထားသူပေါင်း23ဦးရှိတယ်လို့ IFRC ကဒီကနေ့ပြောပါတယ်မနစ်ကအီဘိုလာရောဂါပြန့်ပြီးတော့ကူးစက်ပြန့်ပွားခဲ့တဲ့အချိန်ကစလို့တာဟာစံချိန်တင်အောင်များတဲ့အခြေအတွက်ဖြစ်ပါတယ်အီဘိုလာကြောင့်သေဆုံးသူ1008ဦးရှိသွားပြီလို့ကွန်ဂိုကျန်းမာရေးဝန်ကြီးဌာနကတောက်ကြားနေမှအတည်ပြုပြောဆိုထားပါတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Zubil Edaris ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲအထိလိုင်းဒိုမီတာ16 kHz 10683ည၊လိုင်းဒိုမီတာ19 kHz 15969နဲ့လိုင်းဒိုမီတာ25 kHz 11969တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုသတ်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ
် This program has come to you from the Voice of America, Washington.